မြန်မာနိုင်ငံအခြေစိုက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကြောင့်လုံခြုံရေးစိုးရိမ်ရလို့မြန်မာဖက်ချောင်းကဒေသခံ၃၀၀လောက်အိန္ဒိယချင်းအိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ဖက်ကိုတင်ဆောင်လာရဲလို့အိန္ဒိယကလာတဲ့သတင်းတွေမှာဖော်ပြပါရယ်အခုလိုနေဆက်စီးမြင်းနယ်နိမိတ်နာကစစ်ရေးတင်းမာမှုတွေကြောင့်တင်းဆောင်လာရတဲ့ဒေသခံတွေလုံခြုံရေးအာမခံချက်ရှိဖို့နဲ့နယ်မြေတည်ငြိမ်အကြံရေး ်တပ်ဖွဲ့ကြောင့်အမျိုးသမီးနဲ့ကလေးငယ်တွေပါဝင်မြန်မာနိုင်ငံကလာတဲ့လူဦးရေ300နီးပါးအိန္ဒိယအိန္ဒိယနိုင်ငံကမီဇိုရန်ပြည်နယ်တဲကိုထွက်ပြေးခိုလုံလာကြတယ်ဆိုပြီး The New Indian Express သတင်းဌာနမှဖော်ပြထားပါတယ်အိန္ဒိယကာကွယ်ရေးဘက်ကလာတဲ့သတင်းရင်းမြစ်တွေအရလဲရွာတွေကမျိုးသားတွေကိုတော့ American Army တပ်ဖွဲ့ကဖမ်းဆီးထားပြီးကလေးငယ်တွေနဲ့အမျိုးသမီးတွေပါမေလ19ရက်နေ့ကလေးကမီဇိုရန်ပြည်နယ်တဲကိုထွက်ပြေးဝင်ရောက်လာခဲ့ကြတာဖြစ်တယ်လို့ဒီကနေ့မေလ22ရက်နေ့ထုတ် New Indian Express သတင်းဌာနကဆိုထားတာပါမီဇိုရန်တောင်ဘက်ချမ်းမှာမြန်မာနိုင်ငံကလူတစုတောက်ကြနေတုန်းကထွက်ပြေးဝင်ရောက်ခဲ့တယ်ဆိုပြီးဒေသခံအာနာပိုင်နေစီကနေသတင်းချက်လက်တွေရပြီးတဲ့နောက်စစ်ဆေးမင်းမြတ်မှုတွေလုပ်ဖို့အတွက်ထွက်ပြေးဝင်ရောက်ကြတဲ့ရွာတွေစီကိုအဖွဲနှစ်ဖွဲခွဲပြီးဆေလွတ်ခဲ့တယ်လို့အိန္ဒိယစစ်တပ်ကအိန္ဒိယသတင်းဌာနကိုပြောပါတယ်အဲ့ဒီနောက်မှာရွာတရွာမှာဒုက္ခသည်ဥယျာဉ်200ကျော်တွေ့ပြီးနောက်တရွာမှာတော့89ဦးတွေ့ခဲ့ရတယ်လို့ဆိုထားပါတယ်အခုလိုမျိုးချင်းဒေသခံ300နီးပါးလောက်ထွက်ပြေးတိမ်းရှောင်နေရတဲ့အခြေအနေနဲ့ပတ်သက်ပြီးအစိုးရနဲ့အပြစ်ခတ်ရစရေးလက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တစ်ဖွဲ့ဖြစ်တဲ့ချင်းမျိုးသားတပ်ဦး CNF ကဒေါက်တာရွှေခါကသူတို့အနေနဲ့လည်းဒီလိုမျိုးဖြစ်နေတဲ့ဒေသခံတွေရဲ့အရေးကူညီဖြေရှင်းပေးနိုင်မှုဒီအခြေအနေကိုစုံစမ်းနေစေဖြစ်ပြီးချင်းဒေသခံပြည်သူတွေရဲ့ရေရှည်ဘဝလုံခြုံရေးနဲ့နေဆက်တည်ငြိမ်ရေးကိုအစိုးရနဲ့သက်ဆိုင်ရာတာဝန်ရှိသူတွေဘက်ကအလေးနက်ထားဆောင်ရွက်ပေးစီလိုတယ်လို့ပြောပါတယ်
ဖြစ်ရဲ့ငါလောက်တော့ကဒီအလုံးရနဲ့အေးဝန်သာတော့ကတော့တစ်ခေါက်တော့ရှိဘူးတော့ကွာဟိုရွာထဲမှာပဲဖြစ်ကြပြီးတော့အဲ့ဒါနဲ့ထွက်ပြေးကြတာပေါ့နော်ဘလောက်ကနေထဲမှာဖြစ်တဲ့ကိစ္စပဲဒီ Argan Army နဲ့စစ်တပ်နဲ့ဖြစ်တော့အဲ့ဒါကိုကြောက်ပြီးတော့ရွာသားတွေထွက်ပြေးတာဆိုတော့သူတို့ပြန်လာလို့ရအောင်လုံချုံကြီးအမခံချက်ရှိမှာပဲသူကပြန်လာနေမှာပေါ့နော်။အာနေဆက်လုံချုံကြီးကတော့ဟိုဖက်သူတို့ရောက်သွားရင်တော့လုံချုံတော့ပြီ။ဘာဖြစ်လို့လဲဆိုတော့အေးအေးကလည်းအိန္ဒိယရွာထဲတော့ဝင်ပြီးတော့ဒီမနှောက်ယှက်လုပ်ဘူးပေါ့နော်။
အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တို့ဂျာ21ရာစုပင်လုံညီလာခံလုပ်ပြီးတော့ပြည်တွင်းငြိမ်းချမ်းရေးရအောင်ဆောင်ရွက်နေချိန်မှာပဲအခုလိုနယ်မြေတွင်းစစ်ရေးတင်းမာမှုတွေနဲ့တိုက်ခိုက်မှုတွေနောက်လက်နက်ကိုင်အဖွဲ့တွေရဲ့ဖမ်းဆီးမှုတွေကြောင့်ချင်းဒေသခံပြည်သူတွေထွက်ပြေးတိမ်းရှောင်နေကြရတယ်ဆိုတဲ့အဖြစ်ကတော့လက်ခံနိုင်စရာမရှိဘူးလို့တနင်္ဂနွေလုံးတိုင်းတာနဲ့ငြိမ်းချမ်းရေးလှုပ်ရှားမှုတွေကိုဖော်ဆောင်နေတဲ့ Peace Civil Society Forum ကကော်မတီဝင်တဦးလည်းဖြစ်တဲ့ချင်းလူငယ်ကိုနူရှုံးတောင်ကပြောပါတယ်
ဟိုဖေးရောက်တော့သူများနိုင်ငံရောက်ပြီဆိုတော့သူတို့တွေလည်းခက်ခဲရှိမယ်ဒါနဲ့ဒီမီဇိုရမ်ပြည်နယ်ကလည်းချင်းတွေကလည်းများတယ်ဆိုတော့တယောက်နဲ့တယောက်ကတော့ပံပူးကိုငီကြလိမ့်မယ်လို့ကျွန်တော်ထင်ပါတယ်အခုကတော့23ရာစုပြည်လုံးကလည်းစတော့မယ်ဆိုတော့ဗာပဲလက်နက်ကင်တွေအကုန်လုံးငင်းချင်းကြီးရှိခုရင်ကျွန်တော်တို့ဘာမှမပြီးတဲ့ပြည်သူတွေကခက်ခဲတွေကြုံနေတယ်ဆိုတော့လေအဓိကဒီငင်းချင်းကြီးပြဿနာကိုအမြန်ဆုံးဖြေရှင်းပေးဖို့ကျွန်တော်လူထုတယောက်အနေနဲ့တောင်းဆိုချင်ပါတယ်
ချင်းပြည်နယ်ပလောဝဒေသခံတဦးဖြစ်တဲ့ဦးအိုက်မောင်ညိုကတော့ဒေသရင်းမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အထူးသဖြင့်ရခိုင်တပ်နဲ့အစိုးရတပ်တို့ကြားမကြာခဏစစ်ရေးတင်းမာမှုတွေကြောင့်ချင်းဒေသခံတွေထွက်ပြေးတင်းရှောင်ရတာကြောင့်နယ်မြေတည်ငြိမ်ရေးအတွက်ပြည်နယ်အစိုးရနဲ့ပြည်ထောင်စုအစိုးရတွေဘက်ကတရားဆောင်ရွက်ပေးသင့်တယ်လို့ဆိုပါတယ်
တချို့ရွာတွေမှာတိုက်ပွဲတွေဖြစ်တော့လေနေဆက်ဘက်မှာခေါလုံတဲ့လူတွေရှိတယ်ဆိုပြီးတော့ပဲကျွန်တော်တို့စီမှာအကြောင်းကြားတာတွေရှိရပါဘောနော်ကျွန်တော်ပလောဝမြို့နယ်မှာဟိုကကြတော့မီဇိုရန်ဘက်ကိုသူတို့တာဝန်နေရေးအတွက်ထွက်ပြေးပြီးတော့မိသားစုလုံးခေါလုံတာ
တိမ်းဆောင်လာကြသူတွေဟာချင်းပြည်နယ်တွင်ကယာလီကျေးရွာကရွာသားတွေဖြစ်ပြီးရခိုင်တပ်မတော်ဘက်ကချင်းချောက်မှုတွေရှိတဲ့အတွက်သူတို့ထွက်ပြေးလာကြတယ်လို့ဆိုပြီးသတင်းကဖော်ပြထားတာပါအခုလိုရခိုင်တပ်မတော်ဘက်ကဖမ်းဆီးမှုတွေရှိနေတယ်နေပြည်တော်လုံခြုံရေးအခြေအနေမကောင်းလို့ရွာသားတွေထွက်ပြေးလာရတယ်ဆိုတဲ့အိန္ဒိယဘက်ကလာတဲ့သတင်းတွေကိုအတည်ပြုနိုင်မှုရခိုင်တပ်မတော်အေအေတာဝန်ရှိသူတွေကိုဆက်သွယ်မေးမြန်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးဒုက္ခသည်တွေကိုမီဇိုရန်ပြည်နယ်အစိုးရကအစားအသောက်တွေပေးဝေပြီးစာသင်ကျောင်းနဲ့ခန်းမတွေမှာဆောင်ရှောက်ပေးထားတယ်လို့မီဇိုရန်ပြည်နယ်အစိုးရပြည်ထောင်စုဝန်ကြီးကပြောပါတယ်ဒုက္ခသည်တွေလုံခြုံစွာနေရပြန်နိုင်ရေးအတွက်လိုအပ်တဲ့လုံခြုံရေးတွေပေးဖို့အစောပိုင်းကတည်းကမြန်မာစစ်တပ်အာဏာပိုင်တွေနဲ့ပြောဆိုဆွေးနွေးမှုတွေလုပ်ထားတယ်လို့လည်း New Indian Express မှာဖော်ပြပါရှိပါတယ်ရှင
်မဆုမမရှင်